ကိုဗစ်ကယောဂါကာလကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းယောဂါကူးစက်မှုတွေမြင့်တက်လာနိုင်တဲ့အန္တရာယ်သတိပေးနေချိန်မှာပဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဝန်ထမ်းတို့ယောဂါကူးစက်ခံရတဲ့အကြောင်းပြပေးပါမယ်ကျွန်တော်ထောက်အခမ်းပါမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရုံးမှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတို့မှာယောဂါဘိုကူးစက်ကြောင့်စနေနေ့ကပဲအတည်ပြုခဲ့ပြီးနောက်ကျန်ဝန်ထမ်းတွေကိုစစ်ဆေးရမှာကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိကလွှဲပြီးကျန်ဝန်ထမ်းတွေမှာဝန်ထမ်းအများပြားကူးစက်နေတာတွေ့ရှိခဲ့ရတာဖြစ်ပါတယ်ကူးစက်ခံသူတွေကိုတော့ဆေးရုံနဲ့ကုသပေးထားကြအောင်လေမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှင်ဝင်းကဖေဝေကိုပြောပါတယ
်ကျွန်တော်နဲ့ဦးစီးရာရှိပဲလွတ်တယ်ဆန္ဒအကုန်လုံးပုတ်တိဖြစ်ပြီးတော့ရုပ်သမားဆေးဝီကြီးရောက်သွားပြီအားလုံးပေါင်းဟောပေါ့မနေ့ကတူဒီနေ့ဒီနေ့6ရက်မနေ့ကတရား9ရက်ဟောရွေးကောက်ပွဲပြီးနောက်တည့်ရက်ဟိုကိုနိုမာလာကိုရင်းနဲ့မှာကိုယ်စလဲလောင်းနေရတဲ့လဲစင်းကြီးတွေ့တယ်သာခိုင်နှုံးတွေအတွက်တဲ့ခံလုံးပဲဒီပုံမှာခြေခံပြီးတွေ့တဲ့ခါကျတော့ကျွန်တော်တို့ကဆေးစိတ်တွေကူညီခေါ်ရတယ်။တိုင်းဆေးစိတ်ရောဝန်ထမ်း၄ယောက်ပြီးတယ်။အဲဝန်ထမ်း၄ယောက်ကတယောက်က73ရင်းနေမှာဖျားတာပေါ့ပြီးတဲ့နေ့မှာအားလုံးပြင်ညာပြီးတဲ့73ရင်းနေမှာဖျားတယ်။သူကဖျားပြီးနောက်တနေ့ဆေးစစ်တော့သူက14ရင်းနေမှာသူက positive ဖြစ်တယ်။အဲဒါပြီးတော့တိုင်းရုံးကိုဆေးဖျက်မယ်ဒါပေမဲ့လည်းအဲဆေးစိတ်ရုံနဲ့ကွန်ပျူတာရုံကကိုစာရွက်အချိန်ချလုပ်တဲ့စီမလေးကမနေ့ကကျွန်တော်ရုံကစီမလေးကစဖြစ်တယ်။ဒီနေ့မတင်ကားလို့တရုံလုံးဆက်လိုက်တဲ့ခင်ကျတော့အဲ6ရက်ဝန်နဲ့6ရက်ဓာတ်ဖြစ်တာ
။လက်ရှိအချိန်မှာတော့ကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိတို့ကတော့နေမှာပဲတည်တံ့စောင့်ကြည့်ခံထားပြီးပိုးကူးဆက်ခံသူကော်မရှင်ဝန်ထမ်းတွေမှလည်းစိုးရိမ်စရာမရှိဘူးလို့ပြောပါတယ်။ပြခဲ့တဲ့ရွေးကောက်ပွဲတာဝန်ထမ်းဆောင်ခဲ့တဲ့ဆီယာမနှစ်ဦးနဲ့ရက်ကြီးကော်မရှင်တို့မှလည်းယောဂါပိုးတွေ့ရှိခဲ့ပါသေးတယ်။မန္တလေးမှာတော့အခုရက်ပိုင်းပိုးကူးဆက်သူရေတွက်များပြားလာပေမဲ့နိုင်နင်းအောင်ဆောင်ရွက်နိုင်နေရလို့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနကဦးစီးမှုဒေါက်တာတန်းတန်းမြင့်ကပြောပါရယ
်ကျွန်မတို့ရဲ့အဓိကအခုပြဿနာနေနေရှိနေတာကတော့မန္တလေးတောင်တောင်ငါးမြို့ပါရှင့်ငါးမြို့နယ်ဟာတိကလူကြီးထူထောင်မှုတအားများပါတယ်လူကြီးထူထောင်မှုများတဲ့အခါမှာကျောင်းနဲ့တရားနှိစက်မှုရှိတယ်ဒီရောဂါကလည်းကျောင်းနဲ့တရားနှိစက်မှုရှိတယ်အသက်ရှင်လမ်းကြောင်းကကူးရာကြောင်းကူးဆက်မှုလုပ်နေတယ်အဲ့တော့မြန်မာမှာလေဒီကဒီရဲ့ပိုင်းအတွက်တော့ဒီရဲ့ပိုင်းမျိုးဆိုဆက်လာပိုင်းနဲ့ဒီဆက်လာပိုင်းမှာကျမတို့ case တွေများလာပါလိမ့်ရှိစိတ်ဝင်စားလာပြတော့လူနာများရဲ့အရေးအတွက်တွေများလာပါလိမ့်အဲ့ဒီအရေးအတွက်ပေါ်မှာမူတည်ပြီးတော့ကမှကျမတို့ကနေပြီးတော့ခုနလိုပေါ့ positive နဲ့ချီးကျူးလူနာတွေကိုချူလာအဲ့ဒီချူလူပြန်ပြီးစစ်တဲ့အချိန်မှာအဲ့ဒီချူလေးကလည်း positive ထွက်မှုလေးတွေများလာပါလိမ့်ဒီရဲ့ပိုင်းမျိုးဆိုလို့ရှိရင်ကျမတို့80 90အဲ့ဒါလောက်အထူးနေ့စဉ်နေပါထွက်ပေါ်လာတဲ့အချိန်မှာအခုတတိတော့နိုင်နိုင်နေနေနဲ့ကျမတို့ဆောင်ရွက်နေပါ
မန္တလေးတိုင်းမှာတော့ကယောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာတာမြင့်ကန့်သက်ချက်တွေကိုနိုဝင်ဘာလကုန်တည်တက်တန်းတိုးတာပြီးနိုဝင်ဘာ15ရက်နေ့ထိကူးစက်သူအရေအတွက်3000ကျော်ရှိကာတည်ဆုံးသူ18ဦးထိရှိပါတယ်ခင်ဗျာကျွန်တော်ထောက်အောင်ခံပါမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်